ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကူးစက်ပြန့်နှံ့နေတဲ့အင်ဒိုနီးရှားနိုင်ငံကစစ်တပ်ကတူတစ်ခုမှလူပေါင်း 1,300 နီးပါးရောဂါပိုးကူးစက်ခံထားရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အနောက်ဂျာဗာပြည်နယ်အတွင်းအင်ဒိုနီးရှားစစ်တပ်ကတူအရာရှိသင်တန်းကျောင်းကသီးခြားခွဲစောင့်ကြည့်ထားသူတွေရဲ့ရောဂါလက္ခဏာပြတဲ့အယောက်30ကိုအစပိုင်းကဆေးရုံတင်ကူတာပေးခဲ့ကြောင်းစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအန်တီကာဘကာဆာကစနေနေ့ကပြောပါတယ်။ရောဂါကူးစက်ခံထားရသူတွေရဲ့961ယောက်ကဗိုလ်လောင်းတွေဖြစ်ပြီးကျန်တာကဝန်ထမ်းတွေနဲ့မိသားစုဝင်တွေဖြစ်တယ်လို့လည်းသူကပြောပါတယ်။အတော်များများကယောဂလက္ခဏာမပြကြပဲမနီကအထိဆေးရုံမှာ18ဦးတရားကုသမှုခံယူနေဆဲဖြစ်ပါတယ်။တင်တန်းကျောင်းနဲ့ကဘိုလောင်နှစ်ဦးကိုပူချိန်မြင့်တက်ပြီးတော့ခါနာတာကြောင့်ကျောင်းတွင်ဆေးကန်းကိုတွားရောက်တာကနေယောဂကုသမှုဖြစ်ပွားတာကိုစပြီးတော့သိခဲ့တာပါ။သူတို့နှစ်ယောက်မှာ COVID-19 ရောဂါပိုးတွေ့ရှိခဲ့တဲ့အတွက်ကျန်ဘိုလောင်တွင်နဲ့ဝန်ထမ်းစုစုပေါင်း 2,000 ကျော်လောက်ကိုနှာခေါင်းတိုးပတ်နမူနာယူစစ်ဆေးခဲ့ပါတယ်။ဘိုလောင်နှစ်ယောက်မှာယောဂပိုးဘယ်လိုစတင်ကုသခဲ့တယ်လဲဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့တချို့ဝန်ထမ်းတွေကတင်တန်းပြင်ပလှူရှားသွားလာမှုတွေရှိကြောင်းတော့ဘိုလ်ချုပ်ကြီးဘကာဆာကပြောပါတယ်။ကုသမှုကိုမထိန်ချုပ်နိုင်ရင်အထီးစစ်တပ်ကတို့တဝိုက်နေထိုင်သူတွေအနေနဲ့အသွာအလာသတိထားကြဖို့အနောက်ဂျာဗာပြည်နယ်အုပ်ချုပ်ရေးမှူးကသတိပေးထားပါတယ်။အရှေ့တောင်အာရှမှအင်ဒိုနီးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်ကိုအဆိုးဆုံးခံရပြီးစုစုပေါင်းကူးစက်သူ9400ကျော်နဲ့သေဆုံးသူ3500ကျော်ရှိပါတယ်ရှင်။